ဗမော့မြစ်စီနာကားလမ်းပေါ်ကဝိုင်းမော်မြို့နယ်ကားရရန်ရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲပြင်းထန်နေပြီးစစ်ကောင်စီဘက်ကဒီနေ့လေကြောင်းကနေနှစ်ချိန်တိုက်ခိုက်ခဲ့ပါတယ်ကားရန်နီးမှာအခုလိုနှစ်ရက်ဆက်တိုက်ပွဲဖြစ်နေတယ်လို့မုံမော့မြို့နယ်မတီးရန်ဘက်မှာလည်းဒီနေ့လေကြောင်းကပုံကျဲတာရှိတယ်လို့ KIA ပြန်ကြားရေးတာဝန်ကပြောပါတယ်ဒီစီအခြေအနေကိုကုရနိုင်ပြောပြပေးပါအောင်ခင်ဗျာ
ကချင်ပြည်နယ်ဝိုင်းမော်မြို့နယ် KIO ဌာနချုပ်လိုင်စာနီးမှာစီရေးတင်းမာနေတာနလကန်ကြာမြင့်နေပြီဖြစ်ပြီးဒီရက်ပိုင်းမှာတော့စစ်ကောင်စီတပ်ကလိုင်စာဘက်ကိုမြစ်ကြီးနားနဲ့ဗမော်ဘက်ကနေစစ်အင်အားတွေဖြစ်တင်းလာနေတာဖြစ်ပါတယ်ဒီကနေ့မနက်6နာရီလောက်ဝိုင်းမော်မြို့နယ်ဂါရယန်ကျေးရွာအနီးမှာစစ်ကောင်စီတပ်နဲ့ KIA ကြားတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီဘက်ကလေကြောင်းကနေနှစ်ကြိမ်တိုက်ခိုက်ခဲ့တဲ့အကြောင်းဒေသခံတို့က VOA ကိုအခုလိုပြောပါတယ်
တော့ကအိမ်ကရောက်လေတော့ဒီကနေ့ခါရယံတော့မှဖြစ်တယ်လို့တော့ပြောတာခါရယံစပတ်ချောင်းစပတ်ချောင်းတော့အလားလေရင်ကပြန်ခွေလိုက်ပြန်ခွိုင်းလိုက်နဲ့အထက်ဖြစ်တယ်လို့ပြောကြတာဟိုစမားလမ်းခွိုင်းနေအဲ့ဒါကြောတော့မှလို့ပြောကြတာဒီမှာခုနကြီးချိန်နိုင်အလားဝင်ချင်မချိန်နိုင်လို့ပြောတာ
မနေ့ကလည်းဂါရယံအနီးကကစူးနဲ့တပတ်ရန်ရွာဘက်မှာတနေကုန်နီးပါးတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ဝိုင်းမော်မြို့နယ်အပြင်မိုးမောင်မြို့နယ်ဘက်မှာလည်းလေကြောင်းကတိုက်ခိုက်တာတွေရှိနေတယ်လို့ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုပြောပါရယ်
။ကစူးတပတ်ဘက်မှာလေညက်လာဖြစ်တဲ့ဆိုတဲ့တရင်ထွက်ပါတယ်။ဟုတ်ကဲ့တိုက်ပွဲနဲ့ပြည်တယ်လို့ကြားပါတယ်။မနေ့ကလည်းအဲ့ဒီနေ့မှာနေရာဘက်မှာဖြစ်တာ။အခုနေရာဆက်သက်ဖြစ်နေပြီတပါအဲဒီနေ့တော့အဲ့ဒီမတီးရန်အောင်ကြဘက်မှာကတော့ဒီကြောင်းကလာပြတဲ့ဆိုတော့ဘုံလာကျဲတဲ့ဆိုတော့တင်းတဲ့ပြတ်တော့ပြတ်နေပါလားဒီနမ်ဆန်ညာနားမှာပေါ့ဘုံကျင်လာပြီမှလာကျဲတယ်လို့ပြောပါတယ
်မတီးရန်နဲ့အောင်ကြဟာမိုးပေါင်းမြို့နယ်အတွင်းမှာတည်ရှိတာပါနမ်ဆန်ညာကတော့လိုင်ဇာနဲ့15မိုင်အကွာလောက်မှာတည်ရှိတာဖြစ်ပါတယ်ဩဂတ်လ30ရက်မနေ့ကဗမော်ဘက်ကနေတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုမိုးပေါင်းမြို့နယ်ဥထိုင်းရန်အနီးမှာ KIA ကကြားဖြတ်တိုက်ခိုက်ခဲ့သလိုဥထိုင်းရန်အနီးမှာတိုက်ပွဲပြင်းထန်ခဲ့ပြီးစစ်ကောင်စီကလေကြောင်းကတိုက်ခိုက်တာရှိကြောင်းဒေသခံတွေကပြောပေမဲ့ KIA ဘက်ကတော့အတည်ပြုပြောဆိုတာမရှိခဲ့ပါဘူး KIA ဌာနချုပ်လိုင်စာအနီးမှာပြီးခဲ့တဲ့ဇူလိုင်လဇန်းကစတင်ပြီးတော့စီရေးတင်းမာခဲ့တာပါဒီနှစ်လအတွင်းမှာဗမော်မြစ်ကြီးနားလမ်းတစ်လျှောက်တိုက်ပွဲတွေမကြာခဏဖြစ်ခဲ့သလိုလေကြောင်းကတိုက်ခိုက်တာတွေလည်းရှိခဲ့ပါတယ်KIA ဘက်ကတော့ဌာနချုပ်လိုင်စာအနီးကိုစစ်ကောင်စီကတိုက်အင်အားတွေဖြစ်တင်းနေတာဟာဗမော်မြစ်ကြီးနားလမ်းကိုထိန်းချုပ်ဖို့ကြိုးစားနေတာဖြစ်ကြောင်းသုံးသပ်ထားပါတယ်။လောလောဆယ်မှာတော့ဗမော်မြစ်ကြီးနားလမ်းကိုပိတ်ထားရတာတလားမိပါရှိနေပြီဖြစ်ပါတယ်ခင်ဗျာ။